ားကိုရှုမှတ်ပွားများအထုမှဖြစ်တဲ့အတွက်ကိုစီကိုစီကိုရဲ့စိတ်တိုင်းကြအရိယာပုတ်လေးတွေကိုကြိုးစားလို့ပြုပြင်ပြီးရင်ပေါ်ရထင်ရှားရာအရှုကံမှာရှုနိုင်တဲ့ယောဂီများကပေါ်ရထင်ရှားရာမှာရှုပါနာသီးဝကိုယူရသေးတဲ့ယောဂီများကလည်းနာသီးဝအာယုလေးမှယူပြီးတော့စတင်ပြီးတည်ငြိမ်အောင်ကြိုးစားလိုက်ပါတရားရှုကြတဲ့ယောဂီများအတွေ့အလွန်အရေးကြီးတဲ့ရှုွက်တစ်မျိုးကိုယနေ့သင်ပေးပါမယ်တနည်းတည်းတနည်းပို့ပို့ပြီးအရေးကြီးလာတယ်လို့မှတ်ပါတရားရှုတဲ့ယောဂီများမှာစတင်ပြီးတော့ပေါ်ရခန္ဓာလေးတွေကိုကြည့်တတ်တဲ့ယောဂီတရားကိုကြိုးစားရှုမှတ်ပွားများအားထုတ်ဖို့ကိုယ်စီကိုယ်စီကိုယ့်ရဲ့စိတ်တန်းကြကြိုးစားပြီးတော့ပြုပြင်ပါကိုရှုနေတဲ့အရှုဉာဏ်သည်အရှုကအာယုံလေးတွေရဲ့ပေါ်ရပေါ်ရဌာနလေးတွေမှာမပင်ပန်းပဲနဲ့အလိုက်သင်လေသူ့သဘောအမှန်ကိုရှုနိုင်အောင်ယနေ့သင်ပေးပါမယ်ယောဂီတိုင်းယောဂီတိုင်းကိုယ့်ရဲ့ထင်ရှားတဲ့အရှုခံလေးတွေကိုစတင်ပြီးတော့အာယုံလေးညှို့တိဖို့နာသီးဝယူတဲ့ပုဂ္ဂိုလ်လည်းယူကြရတယ်ကိုယ်ပေါ်မှာထင်ရှားတာကိုကြည့်တဲ့ပုဂ္ဂိုလ်လည်းကြည့်ကြသလိုဝမ်းပိုက်မှာထင်ရှားလို့အာယုံညှို့တဲ့ပုဂ္ဂိုလ်လည်းပဲဝမ်းပိုက်မှာအာယုံညှို့တဲ့လို့ယဉ်ကျေးမှာအာယုံညှို့တဲ့ပုဂ္ဂိုလ်လည်းရှိပါသည်ဘယ်နေရာမှာပဲအာယုံပြူပြီးရှုရှုနောက်ဆုံးတော့လည်းပဲတဲ့မနောဆိုတဲ့စိတ်မှာအခရာဖြစ်သွားတယ်အဲ့ဒီစိတ်ကိုပဲအလေးထားပြီးတော့ပေါ်ရနေရလေးတွေကိုစောင့်ကြည့်တတ်ဖို့ဟာပေါ်ရခန္ဓာက6နေရာဖြစ်နေတယ်မျက်စိနားနှာခေါင်းလျှာကိုယ်စိတ်ရဲ့လို့ဒီ6နေရာမှာပေါ်နေတဲ့တရားလေးတွေကိုအာယုန်ကြီးကထွေပြားနေမှာဆိုလို့တနေရာတည်းမှာပဲအာယုန်လေးညှို့ပြီးပြန်တဲ့ပေါ်ရနေရာလေးတွေကိုစောင့်ရှုနိုင်အောင်ပင့်ကူဥပမာပြရမယ်ပင့်ကူဆိုတဲ့အကောင်ဟာအိမ်လေးဖွဲပြီးတော့အလဲချက်ကနေထိုင်နေတယ်အကောင်လေးတကောင်ဟာအဲ့ဒီပင်ကူအိမ်ကိုသွားတူးလို့ညှိနေတဲ့အခါပင်ကူကအလဲချက်ကနေပြီးသူ့ရဲ့ရှေ့တဲ့ကပဲလှုပ်သွားသလားဘေးဘက်ကပဲလှုပ်သလားနောက်ဘက်ကပဲလှုပ်သလားဒါလေးကိုအတိလေးကိန်းပြီးတော့သတိထားနေတဲ့အတွက်လှုပ်လိုက်ထန်တဲ့ဘယ်နေရာဆိုတာသူကတန်းသိလိုက်တယ်အဲ့ဒီနေရာလေးကိုသွားပြီးတော့အရောက်ကြည့်လိုက်တဲ့အခါကျတော့မိနေတဲ့အကောင်လေးတွေ့ရင်စားလိုက်တယ်ပြီးရင်အလဲချက်ကပြန်ထိုင်တယ်ဝဲဘက်ကနေလှုပ်လာရင်ဝဲဘက်နာကိုတွားပြီးတော့ကြည့်လိုက်တယ်မိနေတဲ့အကောင်လေးစားလိုက်တယ်ပြီးရင်အလဲမှာပြန်ထိုင်လိုက်တယ်ရာဘက်မှာမြန်လှုပ်နေရင်ရာဘက်ကိုတွားပြီးကြည့်လိုက်တယ်မိနေတဲ့အကောင်လေးကိုတေးချာကြံ့နာစွာစားပြီးအလဲချက်ပြန်ထိုင်ပြီးစောင့်လိုက်ပြန်တယ်နောက်ဘက်ကကြိုလီလှုပ်လာသလားလှုပ်လာရင်အဲ့ဒီနာသွားကြည့်လိုက်တယ်မိနေရင်မိနေတဲ့အကောင်လေးစားပြီးပြန်လာရင်လည်းတယ်အဲ့ဒီလိုနဲ့ပင့်ကူဟာတဲ့အလေချက်ကထိုင်ပြီးတော့ငြိမ်သက်ပြီးတော့စောင့်နေတယ်အဲ့ဒီတိုင်းပဲ မိမိတို့ကလည်းမနှောပေါက်ကနေစောင့်ကြည့်လိုက်မနှောပေါက်ကစောင့်ကြည့်လိုက်တဲ့အခါကျတော့ပင့်ကိုအလေချက်မှထိုင်နေတယ်လို့ပဲကိုကလည်းမနှောပေါက်မှာထိုင်လိုက်ပေါ့အဲ့ဒီကနေပြီးတော့နှာသီးဝလေးရှူသွင်းလိုက်လို့ဤကနေ့နှွေးကနေလေးကိုပေါ်လာတယ်သူထင်ရှားရင်သူကြည့်လိုက်မြင်လေးနဲ့အာယုံလေးဆက်လိုက်တော့မရှိတာလေးမြင်လိုက်ရတယ်မိနေတဲ့အကောင်လေးကိုပင့်ကိုသွားစားတယ်လို့ပဲမိမိကလည်းညံလေးနဲ့လှမ်းပြီးအာယုံလေးဆက်လိုက်တာနဲ့မရှိတဲ့သဘောပျောက်ပြက်တဲ့သဘောကောင်းစွာတွေ့လိုက်ရတယ်။ဣရန်ဝိရန်လေးတွေကိုတတိထားပြီးကြည်ရာကနေကိုယ်ပေါ်မှာပေါ်လာတဲ့အခါတဏှာကနာလာရင်နာတာလေးအာယုံလေးဆိုက်လိုက်ပင့်ကိုအိမ်မှာကျိုးလေးလှုပ်တယ်လို့ပဲကိုယ့်ရဲ့အာယုံလေးကလည်းပဲမနောဘောက်ကထိုင်းနေတော့အာယုံလေးညှို့တိညှို့တိသွားတဲ့အခါမှာဒီတကိုယ်လုံးမှာဘယ်နေရာကလှုပ်သွားလဲလှုပ်တာလीသိလိုက်တယ်အဲ့ဒီသိတဲ့အသည့်လေးနဲ့သွားနေရင်မိနေတဲ့အကောင်လေးကြည့်တာပဲရှိသေးတယ်မရှိတဲ့သဘောလေးကိုမြင်လိုက်ရင်ပင့်ကိုသွားဆားလိုက်တယ်လို့ပဲကိုယ်လေးပဲဉာဏ်နဲ့ကောင်းစွာဖြည့်ဆင်းလိုက်တယ်အဲ့ဒီလိုဉာဏ်ရောက်တဲ့အတ္တိလေးကိမ့်အောင်ကပေါ်လာတဲ့ဟောဒီခန္ဓာကိုယ်မှာဘယ်နေရာကပေါ်လာပေါ်လာလှုပ်ခနဲပေါ်လဲကြည့်လိုက်မရှိဘူးတင်းခနဲပေါ်လဲကြည့်လိုက်မရှိဘူးနာခနဲဆူခနဲပေါ်လဲကြည့်လိုက်ရင်မရှိဘူးအဲ့ဒီမရှိတဲ့သဘောလေးဒီဖြစ်ပြီးပြတ်သွားတာအဲ့ဒီဖြစ်ပြက်လေးကိုဉာဏ်လေးကကောင်းစွာမိမိရကြည့်နိုင်ရင်ဖြစ်ပြက်ကဒုက္ခသစ္စာဆိုတဲ့အတိဉဏ်လေးကိုကောင်းစွာရလိုက်တယ်။စက္ကမလဒလဇပြက်ပြီးနေလို့နှိမ့်ဆက်တဲ့သဘောထင်ရှားလို့တစ္ဆာတိတဲ့ဉဏ်လေးကိမ့်သွားတာ။အဲ့ဒါကအလျက်ချက်ကနေကောင်းစွာစောင်းပြီးကြည့်နေရင်ဘယ်နေရာကပြလာမလဲ။အဲ့ဒီပြလာလေးတွေကိုဟောဒီဉဏ်လေးကသိလိုက်တာနဲ့မရှိတာလေးပဲတတ်မြင်ရတယ်။နေရာဆိုတာဒီမပါစီနဲ့တော့လှုပ်တယ်ဆိုတာလေးကအတိဉဏ်လေးနဲ့အာရုံညှို့သိလိုက်တာပဲရှိတယ်။တကယ်ကြည့်တော့တကယ်မရှိတာပဲမြင်ရတယ်အဲ့ဒီရှိတဲ့သဘောလေးတွေဟာလှုပ်တာကလည်းခေါ်မယ်တင်းတာကလည်းခေါ်မယ်နာတာကလည်းခေါ်မယ်ကျင်းတာကလည်းခေါ်မယ်တကူလုံးအနှံ့ကခေါ်နေမှာပဲအဲ့ဒီခေါ်တာလေးတွေကိုအသိဉာဏ်လေးကိန်းပြီးတော့မိမိမနှောကနေထိုင်စောင့်ပြီးကြည့်လိုက်တဲ့အခါပေါ်သမျှတရားလေးတွေဟာအသိဉာဏ်အောက်မှာမရှိဘူးပျောက်ပြတ်သွားပြီးသေသွားပြီနဲ့ပြောနေတယ်ယုတ်ခန္ဓာအရှိကခေါ်တယ်ခေါ်တော့ကတော့ရှိတာတကယ်ဉာဏ်နဲ့ကြည့်တော့မရှိတာလေးမြင်လိုက်ပြန်လေအဲ့ဒီတော့ကိုယ့်ရဲ့မနှောပေါက်စိတ်မှလာပြီးတော့စေတသိက်တွေကရှင်ရတယ်ဆိုတော့ပညာဆိုတာစေတသိက်ပါအဲ့ဒီပညာစေတသိက်လေးရှင်လိုက်တဲ့အတွက်ကြောင့်မလို့မိမိရဲ့တန်တန်မာတဲ့စိတ်ဆိုတဲ့ဝိညာဉ်နဲ့ပညာဆိုတဲ့အရာတိပုံချင်းမတူဘူးဒါလေးကိုလည်း꿰လာလိမ့်မယ်ဝိညာဉ်တိနဲ့ပညာတိဆိုတဲ့နေရာမှာအလေချက်ဆိုင်လို့ပေါ်သမျှတရားလေးတွေကိုကောင်းစွာသဘောပေါက်အောင်ရှုလာနိုင်ရင်ဒီအတိလည်း꿰လာလိမ့်မယ်အလွန်တော့နှစ်ဆိုင်နေပေါ့တရားအတိသည်ကြာလေမြင့်လေပင်ပိန်မွေတာကိုကောင်းစွာသိလာလေနဲ့ဆိုင်နဲ့ဉာဏ်ဒီကိုယ်တန်တန်ကိန်းဒီပဲအမြင်တန်နဲ့ဉာဏ်ဒီကိုယ်အတွက်ဖြစ်လာလိမ့်ပဲအဲ့ဒီလိုကိုယ်နဲ့ဆက်ပြီးပေါ်လာတဲ့တရားလေးဒီပေါ်မှာသတိထားပြီးတော့မနှောပေါက်ကနေစောင့်ကြည့်လို့ပေါ်တဲ့တရားလေးတွေကိုပေါ်တဲ့အတိုင်းဒီနှလုံးသွင်းတက်စွာနဲ့သိနိုင်ရင်ခေါင်းကိုခြေလက်နှာခေါင်းနှာသည်ဆိုတဲ့ပညာအာယုံဒီမပေါ်တော့ဘင်းနဲ့ခုတီခုမရှိတော့ဘူးအဲ့ဒီလိုအတိဉဏ်လေးကထက်မြက်လာလို့ပေါ်လာတဲ့နေရာခေါင်းကိုခြေလက်ပုံတံတွေမပါဘဲနဲ့သဘောမျှလေးပြတဲ့အကျင့်မခံအောင်ပြတ်သွားတယ်။အဲ့ဒီအပြက်လေးတွေကိုမြင်လာတော့ကိုယ်နဲ့ဆက်ပြီးပေါ်နေတဲ့တရားလေးပဲမလွတ်တော့ဘူး။နောဘောက်ကစောင့်ကြည့်နေတဲ့အတိဉဏ်ရှင်လာတိုင်းရှင်လာတိုင်းမှာအနိစ္စဆိုတဲ့ဖြစ်ပျက်ကိုကောင်းစွာမြင်လာတယ်။ဒီအာယုန်ဒီပေါ်မှာပဲတဲ့ဝမ်းသာတယ်လို့ခံစားလိုက်တယ်မကျေနပ်တယ်လို့မျိုးလည်းပဲတဲ့ပေါ်လာတတ်တယ်အဲ့ဒီလိုပေါ်လာလို့အာယုံဖြစ်ခံစားနေတဲ့အရာလေးပေါ်မှာ အသိဉာဏ်လေးကအာယုံလေးပြုတ်လိုက်တော့ဝေဒနာထင်ရှားမှုအရှုခံလေးဟာဉာဏ်အောက်မှာငါလဲအရှုခံပဲကွာလို့ပြလာတယ်။အဲ့ဒါလေးကိုဉာဏ်လေးကစောင့်ကြည့်လိုက်တော့ဝေဒနာအပြည့်လေးကိုသွားမြင်ရပြန်လေ။ဝေဒနာအပြည့်လေးကိုမြင်လိုက်တဲ့အချိန်ကမှကောင်းတယ်မကောင်းဘူးလွတ်သွားတယ်။အာယုန်ဒီပေါ်လိုက်ပြီးတော်စင်များကတိလိုက်တဲ့အခါမှာဓာတိချမ်းသာတလူလူဓာတိတဲ့စင်ရဲတလူလူအဲ့ဒလူနဲ့ပြည့်ညတ်ပေါ်တင်လာတဲ့စင်ရဲချမ်းသာကိုအပြက်မြင်အောင်လဲပဲမနှောပေါက်ကစောင့်ကြည့်လိုက်တော့မရှိတဲ့သဘောပြည့်တဲ့သဘောကိုမြင်လိုက်တဲ့အခါမှာစင်ရဲချမ်းသာလွတ်သွားတယ်။အဲ့ဒီချိန်မှာဖြစ်ပျက်ကိုကောင်းစွာမြင်လိုက်တဲ့ဥပိ္ခာပြန်ပေါ်သွားတယ်။ဝေဒနာပေါ်လာလဲမလွတ်စင်းနဲ့နော်ဒီလိုပဲတဲ့ကိုယ့်ရဲ့စိတ်ထဲမှာတွေးစိတ်တွေကလည်းပေါ်လာတယ်။အာယုံမျိုးမျိုးနောက်မှလိုက်ပြီးတွေးတယ်ဒီတွေးလေးတွေကလည်းပဲအရှုခံ။အရှုခံပြလာကောမနှောပေါက်ကစောင့်ကြည့်လိုက်ရင်တွေးတာကိုသိလိုက်တာနဲ့မရှိတော့ဘူး။တွေးစိတ်ကအပြည့်ရှုတဲ့သိတဲ့ဉာဏ်ကမက်ဆိုတော့ဖြစ်ဖြစ်နေမဲ့ကြိုက်သွားပြန်နေ။ဒါကြောင့်မလို့အလေချက်ကနေထိုင်ဘယ်နေရာကပြနေလဲပြတဲ့တရားဟာရုပ်ကပြသလားဝေဒနာကပြသလားစိတ်ကပြသလားပြခြင်းဟာပြမိမိစိတ်မှာဉာဏ်ရှင်လာရင်မရှိတဲ့ဘောမြင်ရလေဉာဏ်မရှင်သေးဘူးဆိုရင်တတိတတနဲ့သိနေတဲ့အတွေ့တတိပဋ္ဌာန်းမရှိသေးတယ်ဟိုလိုက်ပြီးဒီလိုက်ပြီးဟိုလိုက်ပြီးဒီလိုက်ပြီးနဲ့သိစရာမျိုးမျိုးကိုတဲ့အာယုံကလိုက်ပြုတ်ပြီးသိနေတယ်ခဲ့တာတတိပဋ္ဌာန်းမရှိသေးတယ်ပညာမလွတ်သေးတဲ့အသီးလို့ပြောရမှာပေါ့အဲ့ဒီကတဆင့်တက်ပြီးဉာဏ်ရှင်လာတဲ့မိမိစိတ်မှာအရှုဉဏ်လဲကိန်ရောဘယ်နေရာကပေါ်ပေါ်ဘယ်နေရာကပြပြရုပ်တရားလဲမရှိတာပဲတွေ့ရတယ်ဝေဒနာတရားလဲမရှိတာပဲတွေ့ရတယ်စိတ်ကြည့်တော့လဲမရှိတာပဲတွေ့ရတယ်အဲ့ဒီလိုမရှိတာပျောက်ပြက်တာဖြစ်ပြီးတော့ပြတ်သွားတာမွေးပြီးတော့ပြေးသွားတာဒီသဘောလေးကြီးဒီစက္ကမလာသိစက်တက်တဲ့သဘောဟာအမတန်ထင်ရှားလို့ဉာဏ်အမြင်ဆင်းရဲပေါ်လာပြီ။တရားရှိတဲ့တရားရှိတဲ့ဆိုတာဉာဏ်အမြင်ဆင်းရဲပေါ်လာပြီ။ဘုခန္ဓာကိုလာကျင့်တဲ့တော့မဟုတ်ဘူး။ဘယ်မှာလို့လဲ။ဘာဒီကိုယ်ကောင်ကြီးဒီအနစ်သက်ခံတဲ့ပုံလို့နေတတ်ပါပဲ။ဘုဘလောက်ပဲဆင်းရဲဆင်းရဲတဲ့ပြီးပြီးရဲ့ဉာဏ်အမြင်ပါလေ။အာယုပြည့်တဲ့အခါမှာ။ ဝိညာဉ်သိကတဲ့စိတ်နဲ့သိတဲ့အတိဝိညာဉ်ဆိုတဲ့စိတ်နဲ့သိတဲ့အတိဟာပိုင်းခြားသိတယ်ပညာနဲ့သိတဲ့အတိဟာပွားများသိတယ်ပြန်ပြောမယ်ဝိညာဉ်သိနဲ့ပညာသိလို့နှစ်မျိုးရှိတယ်စင်ရဲ့ခြင်းအမှန်တရားကိုသိတဲ့နေရာမှာဝိညာဉ်ဆိုတဲ့စိတ်ကပိုင်းခြားပြီးတော့သိတယ်ပညာဆိုတဲ့အတိကပွားများပြီးတော့သိတယ်အဲ့ဒီနှစ်မျိုးလေးကိုသဘောပေါက်ပါလေပွားများခြင်းအလုပ်ဆိုတဲ့ဝိပဿနာအလုပ်ကိုလုပ်လာတဲ့အခါကျမှပညာဆိုတဲ့အတိကပေါ်တာပွားများမှပညာကပေါ်တော့ပညာဉာဏ်လေးနဲ့ပွားများတဲ့အလုပ်ကိုသူကိုယ်တိုင်ကလုပ်တော့ခန္ဓာရဲ့တပြည့်သေးပြည့်နေတဲ့သဘောကိုမြင်ရတယ်အဲ့ဒီခန္ဓာရဲ့ပြည့်နေတဲ့သဘောလေးတွေကိုမြင်ရတာဒီတဲ့ပညာရဲ့အတိပါပြန်ပြောပါမယ်မိမိရဲ့ခန္ဓာမှာအလွန်အရေးကြီးတယ်တရားအစုခံလေးတွေပေါ်နေတယ်ပြောတဲ့အတိုင်းစောင့်ကြည့်တယ်ဘယ်ရုပ်ဘယ်နာမ်ဘယ်ဝေဒနာဘယ်စိတ်ဘယ်ခန္ဓာဘယ်ပြားပြားအကြည့်မခံအောင်ပြည့်နေတယ်နှိမ့်ဆက်တဲ့သဘောထင်ရှားတယ်ဉာဏ်မြင့်စင်းရဲ့ကိုတွေ့သိသွားတယ်။အဲ့ဒီအချိန်ကမှဉာဏ်ကဘလို့မြင်လဲ။ပညာကဘလို့မြင်လဲဆိုတာကိုအခုရှင်းပြနေတာ။ဉာဏ်ပညာရဲ့အမြင်နဲ့ဝိညာဉ်ရဲ့အတိမတူတာကိုပြောတာ။ဉာဏ်ပညာကဘာမြင်လဲပြီးတော့အဲ့ဒီခန္ဓာမှာတဲ့ပြည့်နေတဲ့သဘော။ရုပ်တရားကြည့်တော့လည်းပြည့်နေတယ်။နာမ်တရားကြည့်တော့လည်းပြည့်နေတယ်။ဝေဒနာစိတ်ကြည့်တော့လည်းပြည့်နေတယ်။အဲ့ဒီအပြက်လေးတွေကိုမြင်နေတာတဲ့ပညာရဲ့အမြင်တွေဒီပြက်နေတဲ့သဘောတွေကိုဒုက္ခသစ္စာပါလားလို့ပိုင်းခြားသိတာကဝိညာဉ်ကသိတာတဲ့ပြက်နေတာလေးတွေကိုမြင်တာကပညာရဲ့အမြင်ဒုက္ခသစ္စာကိုပိုင်းခြားသိတာကဝိညာဉ်ရဲ့အမြင်အဲ့ဒီတော့မြင်တာကဩပိုင်းခြားသိနေပွားများသိပါလားပွားများပါများတော့တပြည့်တည်းပြည့်နေတာကိုမြင်တယ်ပညာကဒုက္ခသစ္စာလို့ပိုင်းခြားပြီးသိလိုက်တာကဝိညာဉ်ကသိတယ်အတိနှမျိုးကွဲတာကိုခွဲပြလိုက်တာအဲ့ဒီပိုင်းခြားသိတာနဲ့အပြက်ကိုမြင်တာနဲ့ကြတော့တဲ့ဝိညာဉ်နဲ့ပညာကတွဲမြင်တွဲသိသွားတယ်ဒါကြောင့်မလို့ဒုက္ခသစ္စာသည်ပိုင်းခြားသိရမယ်တရားဆိုပြီးမက္ခသစ္စာပွားများတဲ့အခါမှာတဲ့ဒါတွေကိုသိရမယ်လို့အခုသင်ပေးထားတဲ့အတိုင်းပြန်ကြည့်တော့မှဩပညာရဲ့အမြင်နဲ့ဝိညာဉ်ရဲ့အသိဟာဒီလိုကွာပါလားဒီလိုထူးပါလားလို့ယနေ့သူတော်စင်များကောင်းစွာသဘောပေါက်လာရင်ကိုမြင်ရတဲ့အမြင်သည်အပြည့်တွေကိုမြင်နေတာသည်ပညာရဲ့အမြင်အဲ့ဒီပညာရဲ့အမြင်တန်လာလို့တဲ့ဒုက္ခသစ္စာတွေပါလားလို့ဝိညာဉ်ကပိုင်ဉာဏ်ပညာကဘာမြင်လဲပြီးတော့အဲ့ဒီခန္ဓာမှာတဲ့ပြည့်နေတဲ့သဘောရုပ်တရားကြည့်တော့လည်းပြည့်နေတယ်။နာမ်တရားကြည့်တော့လည်းပြည့်နေတယ်။ဝေဒနာစိတ်ကြည့်တော့လည်းပြည့်နေတယ်။အဲ့ဒီအပြက်လေးတွေကိုမြင်နေတာတဲ့ပညာရဲ့အမြင်တွေ။ပြည့်နေတဲ့သဘောတွေကိုဒုက္ခသစ္စာပါလားလို့ပိုင်းခြားသိတာကဝိညာဉ်ကသိတာတယ်။ပြည့်နေတာလေးတွေကိုမြင်တာကပညာရဲ့အမြင်ဒုက္ခသစ္စာကိုပိုင်းခြားသိတာကဝိညာဉ်ရဲ့အမြင်အဲ့ဒီတော့မြင်တာကဩပိုင်းခြားသိနေပွားများသိပါလားပွားများပါများတော့တပြည့်သေးပြည့်နေတာကိုမြင်တယ်ပညာကဒုက္ခသစ္စာလို့ပိုင်းခြားပြီးသိလိုက်တာကဝိညာဉ်ကသိတယ်အတိနှမျိုးကွဲတာကိုခွဲပြလိုက်တာအဲ့ဒီပိုင်းခြားသိတာနဲ့အပြက်ကိုမြင်တာနဲ့ကြတော့တဲ့ဝိညာဉ်နဲ့ပညာကတွဲမြင်တွဲသိသွားတယ်။ဒါကြောင့်မလို့ဒုက္ခသစ္စာသည်ပိုင်းခြားသိရမယ်တရားဆိုပြီးမက္ခသစ္စာပွားများတဲ့အခါမှာတဲ့ ဒါတွေကိုသိရမယ်လို့အခုသင်ပေးထားတဲ့အတိုင်းပြန်ကြည့်တော့မှဩပညာရဲ့အမြင်နဲ့ဝိညာဉ်ရဲ့အသိဟာဒီလိုกว่าပါလားဒီလိုထူးပါလားလို့ယနေ့သူတော်စင်များကောင်းစွာသဘောပေါက်လာရင်ကိုမြင်ရတဲ့အမြင်သည်အပြည့်တွေကိုမြင်နေတာသည်ပညာရဲ့အမြင်အဲ့ဒီပညာရဲ့အမြင်သင်လာလို့တဲ့ဒုက္ခသစ္စာတွေပါလားလို့ဝိညာဉ်ကပိုင်းခြားပြီးသိလာတယ်အဲ့ဒီနှမျိုးလုံးသည်တတိတခြားသည်သိသလားဆိုတော့မဟုတ်ဘူးတွေ့ပြီးတော့မှသိမြင်ပါလေဒါလေးကိုလေသဘောပေါက်သွားတော့မှဩငါတို့တရားစုတာသည်တကယ်သိကျင်တဲ့တရားပရမတ်ကိုဉာဏ်ရောက်ဖို့ဆိုတာသည်ဟိုလိုက်စုလိုက်ဒီလိုက်စုလိုက်ဟိုအာယုံလေးလိုက်ပြုလိုက်ဒီအာယုံလေးလိုက်ပြုလိုက်လိုက်လိုက်ပြီးတော့ဩပင်ပန်းခံပြီးကြိုးစားเสียမလိုဘဲနဲ့အလေချက်ကထိုင်ဆောင်နေတဲ့ပင့်ကူလေးတိုင်ပဲအိမ်လေးကိုဖွဲ့ရပြီးတော့အလေချက်ကထိုင်နေတဲ့အခါဘယ်နေရာကလှုပ်လာတယ်လှုပ်လာတဲ့နေရာလေးသွားကြည့်မိနေတဲ့အကောင်စားလိုက်တယ်လို့ပဲကိုယ်ခန္ဓာကပေါ်လာတဲ့တရားကိုယ်စိတ်ကပြလာတဲ့တရားခံစားမှုအပိုင်းကခေါ်တဲ့တရားဘယ်တရားကခေါ်မနှောပေါက်ကစောင့်ကြည့်လိုက်ရင်ပေါ်တိုင်းသိတယ်သိတိုင်းသိတိုင်းမရှိတာကိုမြင်လိမ့်မယ်ဒါကြောင့်မလို့အလေချက်ကထိုင်ပြီးတော့စောင့်ဖန်ဆန်းပါအဲ့ဒီစောင့်ဖန်းတဲ့အလုပ်ဒီဝိပဿနာအလုပ်ပါပဲစောင့်ဆိုတော့သူ့ကိုမလာမချင်းစောင့်ခိုင်းတာမဟုတ်ပါခန္ဓာမှာစက္ကမလပြနေတာနော်တိမ်မွေတဲ့ယုံနံဒီလဲခေါ်လိမ့်မယ်ကြမ်းတမ်းတဲ့ယုံနံဒီလဲခေါ်လိမ့်မယ်ဘယ်ယုံနံကခေါ်တိမ်မွေလဲရှုထအောင်ကြိုးစားကြမ်းတမ်းလဲပဲရှုထအောင်ကြိုးစားအဲ့ဒီလိုဆိုရင်ကိုယ့်ရဲ့ဉာဏ်အမြင်ဒီအလွန်ကိုပဲထက်မြက်လာပြီးယုံနံလေးတွေရဲ့တပြက်တည်းပြက်နေတာကိုဘယ်နေရာကခေါ်ကောင်းစွာမြင်အောင်ကြည့်တတ်တဲ့အသည့်ကယောဂီတို့ရဲ့တန်တန်မှာကိမ့်လာတဲ့အတွက်ကြောင့်မလို့လှုပ်တာလေးကိုသွားပြီးတော့အမိယာစားတယ်လို့ပဲအလွတ်မခံဘဲနဲ့ပညာဉာဏ်ဆိုတဲ့ပင့်ကူလေးကလည်းပေါ်သည်မြသဘောတရားတွေအပေါ်မှာအလွတ်မခံပေးနဲ့တပြည့်တည်းပြည့်နေတာကိုအမြင်ဉာဏ်လေးနဲ့ကောင်းစွာစားနိုင်အောင်ကောင်းစွာသိနိုင်အောင်မနောပေါက်ကထိုင်ပြီးတော့သိမ့်မွေတဲ့ယုံနံကြမ်းတမ်းတဲ့ယုံနံဘယ်ယုံနံကပြပြမလွတ်ရအောင်ကြိုးစားရှုပွားစောင့်ကြည့်ရင်းနဲ့ဉာဏ်အတိလေးတွေရင့်တဲ့ရင့်ပညာအမြင်လေးတွေထက်တဲ့ထက်အောင်ရှိတဲ့အချိန်လေးတွေမှာခန္ဓာကပြောတဲ့သဘောတရားလေးတွေကိုအမြင်မြန်ရှင်းရှင်းနဲ့ကြိုးစားရှုပွားအားထုတ်ပြီးနေကြပါ